မှောက်ဆုံးတော့ဒေါက်တာတွင်းတွေပေါ့နော်ကိုယ့်ရဲ့မျက်စင်ကကြောက်နေတဲ့အခြေအနေလေးပေါ့နော်ပြောပြပေးပါရှင
်ဟုတ်ကဲ့ကျမကတောင်ကြီးမှမွေးပါတယ်အဲ့တော့တောင်ကြီးမှရှိတဲ့ကြောင်းမဲကျမတသက်လုံးတက်ဖို့ခဲ့ပါတယ်ကျမတက်ခဲ့တဲ့ကြောင်းကတော့အမေကျမအမေကိုယ်တိုင်ဒေါ်မီမီခိုင်ပေါ့လေထူထောင်ခဲ့တဲ့ကြောင်းမှာသူကတော့ဒီအဓိကဟိုဗုဒ္ဓဘာသာကလေးတွေများပြီးမှဘာသာစုံကြောင်းဖြစ်တယ်အဲ့တော့ဘယ်ဘာသာမဆိုရကြီးရမြတ်မှာသက်ဆိုင်ရာဘာသာတွေကဆရာတွေပေါ့လေဥဆောင်ပြီးဟိုပွဲတွေပါတယ်ကျင့်ပကြပါတယ်ဆိုတော့အဲ့ဒီကျောင်းမှာအဓိကကျမဘာရရှိခဲ့လဲဆိုတော့ကျောင်းသားဆိုတာစာတစ်ခုတည်းလုပ်ဖို့မဟုတ်ဘူးကျောင်းသူကျောင်းသားဆိုတာဒီ extra curricular activities ပေါ့လေကျောင်းစာအပြင်ပကလှုပ်ရှားမှုတွေကလည်းအင်မတန်အရေးကြီးတယ်ဆိုတာကျမရခဲ့ပါတယ်ဘာလို့ဆိုကျမရှင်းရှင်းပြောရင်ကျမငငယ်ကရောက်ကြရှာလို့ပဲခေါ်ရမှာပေါ့ယောက်ျားလေးကစားတဲ့ကစားကွက်တွေကျမကြိုက်တယ်ဟိုမိန်းကလေးကစားတဲ့ဇဲခုတ်တာဆိုကျမဇဲမခုတ်တတ်ဘူးဒီတစ်ပင်တက်တာတို့ဂျွန်းဘားတွေမှာဂျွန်းပြက်တာတို့ဒါတွေကျမဝါသနာပါခဲ့ပါတယ်ဒါကလေးဘဝပေါ့လေနောက်အဲ့ဒါပြင်ကျမစဖတ်လည်းအင်မတန်ဝါသနာပါခဲ့ပါတယ်အဲ့ဒါအမေနဲ့အဖေစီကရတာဒါပေမဲ့ကျမတစ်ခါမှလည်းဟိုချူရှင်လည်းမတက်ခဲ့ဘူးအင်စာလည်းဟိုကျောင်းပြီးတာနဲ့လောက်တော့လွယ်လွယ်နဲ့ပဲပြီးသွားတယ်အဲ့ကျမကျောင်းဘဝနဲ့ပတ်သက်နောင်တရတာတစ်ခုပဲရှိပါတယ်အဲ့တော့အဲ့ဒီနောင်တရတဲ့အတွက်ကြောင့်လည်းကျမဒီအခုအလုပ်ကိုလုပ်နေတာကျမအဖေကရင်တော့ဒီဆောက်ဆိုင်မန်မန်ရိုင်းလို့ခေါ်ပါတယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်ပညာမင်းကြီးသူကရှမ်းနဲ့မှာပညာတတ်အဲ့တော့ရှမ်းစာမှုသစ်ကိုသူတို့ဒေါက်တာဗညာန်တို့ဒီအဖွဲ့တွေကရေးသားပြုစုခဲ့တာအခုရှမ်းနေတုံးနေတဲ့ရှမ်းစာမှုသစ်အဲ့ကျမငငယ်ကအဖေကလည်းသူရှမ်းစာကိုတတ်စီကျင်တော့ဆရာတန်ကေးဆိုတာအင်ခေါ်ပြီးဆရာနဲ့ရှမ်းစာတင်တယ်ရှမ်းစာကျမဖတ်တတ်ပါတယ်ရှမ်းစကားလည်းအတော်အင့်လောက်ကျမနားလဲတယ်ပေါ့လေပြောရင်လည်းပြီးတယ်အော်ပမာစကားလောက်လဲလဲပဲပဲမပြောတော့ကျမအမေကမွန်ကိုမွန်မင်းမဲ့အဖေနဲ့အမေကပမာလို့ပြောတယ်ဆိုတော့ကျမရှမ်းပါသားကိုကျမအနေနဲ့ပေါ့လေကျွန်းချင်းကျချင်းမတက်ခဲ့တဲ့အတွက်ကျမအဲ့ဒီနောင်တတော့ရပါတယ်ဒါမဲ့ကျမအဓိကအဲ့ဒီကမောစာကြောင်းကရလာတာစာအုပ်တွေဖတ်တာကြိုက်တာနောက်ပြီးရှင်းရှင်းပြောရင်တော့တိတ်မကြိုးစားဘူးကျောင်းစာပြင်ပရှိတဲ့လှုပ်ရှားမှုတွေကိုကျမပါဝင်လှုပ်ရှားတာကျမအဲ့ဒါတွေရခဲ့ပါတယ
်စစဒေါက်တာဒေါရင်တွေပြောတယ်ကုမိဘတွေရဲ့အပီမှုအထူးသဖြင့်ပညာရေးမှာနောက်တော့ဒေါက်တာဒေါ်ရင်တို့တက်ခဲ့တာလေခုအမေရဲ့ဒေါ်မီမီခိုင်ရဲ့အကြောင်းဆိုတော့အခုခေတ်ကတော့တိတ်မသိကြတော့ဘူးပေါ့နော်အခုခေတ်လူငယ်တွေဆိုတော့နည်းနည်းပြန်ပြောပြပေးပါလားရှင်ဒေါက်တာဒေါ်ရင်တို့ရဲ့အမေပေါ့နော်ဒေါ်မီမီခိုင်အကြောင်းပေါ့
ဒေါ်မီမီခိုင်ကပညာတတ်မွန်မိသားစုပါဒါမှသူ့အဖေဘက်ကကျမအဖိုးပေါ့လေအင်မတန်ဆင်းရဲပါတယ်တန်ငါသေးတွေပါအဲ့ဒီတန်ငါသေးဘဝကနေအဖိုးကအင်္ဂလိပ်ခေတ်မှာသူများအိမ်မှာမြင်းချီကြုံပြီးမြင်းတွေကိုဆေးခဲ့ရတဲ့ဘဝကနေသူကျောင်းစာကျူးစာလွန်းလို့တခုပြီးတခု scholarship တွေရပြီးကလပြည်မှာသွားပြီးသူဘွဲ့ယူခဲ့ပါတယ်ဘွဲ့ယူခဲ့တော့သူပြန်လာတော့အဲ့ဒီခက်ကတော့ဗြိတိရှအစိုးရပေါ့အဲ့ဒီဗြိတိရှအစိုးရမှာသူအလုပ်လုပ်ခဲ့ပါတယ်အလုပ်လုပ်ခဲ့တော့သူပညာရေးရဲ့တန်ဖိုးကိုသိတဲ့အတွက်ကြောင့်သူဘဝကိုမြင့်တင်တဲ့နေရာမှာသူကသူများအိမ်မှာအခိုင်းအစီဘဝကနေတော့တငါသေးဘဝနောက်အခိုင်းအစီဘဝအဲ့ဒီကနေပညာတတ်သွားတဲ့အတွက်ကြောင့်မလို့သူ့ကလေးတွေအားလုံးကိုပညာရေးအားပေးပါတယ်အဲ့ဒါကြောင့်လည်းရှင်းရှင်းပြောရင်ကျမအမေကပညာရေးကိုအရန်သူစိတ်ထက်သန်ခဲ့ပါတယ်ကျမအမေကကျမနဲ့ဆက်လို့ရှိရင်သင်ချာအရန်တော်တယ်အင်္ဂလိပ်ခေတ်တုန်းကသင်ချာအတွက်သူရွှေတစိမ့်ရခဲ့ပါတယ်ကျမထင်တာတပြည်လုံးထင်တယ်ကျမတို့ကတော့ရှင်းရှင်းပြောရင်ကျမအဲ့လောက်မတော်ဘူးကျမသားကတော့သူ့အဖွားလိုပဲအမေလိုပဲသူတော်ပါတယ်သင်ချာပေါ့နီအမေကစစ်ပီးခေတ်မှာတော့သူအစားအလုံးမလုပ်ဘူးဒီတိုင်းမဲဟိုအဖေအလုံးနောက်လိုက်နေတာဗောအဖေကပညာမင်းကြီးဆိုတော့နောက်သူတို့ကလေးတယောက်ရပြီးတော့ตาလေးကဆုံးသွားတယ်ကျမအကူဆုံးသွားတော့အမေကအယူတစ်ပိုင်းလို့ဖြစ်သွားတယ်ဖြစ်သွားတော့အဖေကသူစိတ်ပြေလက်ပြဆိုចောင်းလေးဖွင့်มาလာဗောအဲ့ဒီကနေစတာပါကမ္ဘောဇာចောင်းဆိုတာကျမအမေရဲ့ចောင်းဗောလीသူကအဲ့ဒီခက်ကတော့လွတ်လပ်စွာနိုင်ငံသားနဲ့ဆက်သွယ်ခွင့်ရှိတော့သူကပတ်စံသိမ့်မရှိပေမဲ့လဲသူ့ရဲ့နိုင်ငံသားပညာတော်တင်မိတ်ဆွေတွေဘာတွေကိုအသုံးချပြီးတော့Ford Foundation တို့ Asia Foundation တို့ဒီတိုးတက်ဖွံ့ဖြိုးအဖွဲ့အစည်းတွေနိုင်ငံသားအဖွဲ့အစည်းတွေကိုသူဆက်သွယ်ပြီးအဲ့ဒီဟာနိုင်ငံသားဆရာတွေလွှတ်ခိုင်းတယ်သူကြောင်းသူတပြားမှမပေးအောင်သူတို့ကပေးတယ်ပေါ့ပြီးတော့ကျမကုသိုလ်ကံကောင်းတာ6တန်းလောက်ခရီးကကျမအမေရိကလာတဲ့ဆရာတယောက်နဲ့ကျမသိပ္ပံပညာသင်ခဲ့ရပါတယ်အဲ့ဒီမှာသိပ္ပံပညာကိုကျမဆွဲလန်းသွားတာပေါ့လေအောက်ဆီဂျင်ထုတ်တာတို့အမိုနီးယားထုတ်တာတို့ကျမလုပ်ခဲ့ရပါတယ် အမေကတော့ဒီနိုင်ငံသားတွေကိုလည်းအုတ်ချုပ်တယ်ပမာတွေလည်းအုတ်ချုပ်တယ်တိုင်းရင်းသားကလေးတွေလည်းသူကအကြောင်းအဆရာမကြီးအဲ့တော့သူအင်မတန်ဟိုကျမတို့သူခြေပြားမမိပါဘူးသူတော်တာ
သူရေးသားတဲ့စာအုပ်တွေလေကျမတို့ဖတ်ရတယ်လေအဲ့ဒီရေးသားတဲ့စာအုပ်အကြောင်းမှာလည်းမြန်မာအမျိုးသမီးတွေအကြောင်းလည်းထည့်ရေးထားတာတွေလည်းတွေ့ရပါတယ်အဲ့ဒီသူရေးသားတဲ့စာအုပ်တွေနည်းနည်းပါးပါးပြောပြပေးပါလားရှင်အခုအမျိုးသမီးတွေတို့ဖတ်ချင်ဖတ်လို့ရအောင်နော
်ကျမနောက်အုပ်ကိုတော့ကျမသေချာအတိတ်ကဇောင်းပေးပြောမယ်ပေါ့ဟိုတအုပ်ကတော့အပျော်ရေးတာဟင်းချက်နီးကတော့နိုင်ငံသားတွေအတွက်ရေးတာဆိုတော့မြန်မာအမျိုးသမီးတွေအတွက်သိပြီးမကန့်ညီဘူးပေါ့လေပထမတအုပ်ကသူစစ်အတွင်းမှာစစ်ချုပ်ခက်ကသူငငယ်ကကြီးခဲ့တဲ့အကြောင်းနေဒီဗြိတိရှမြန်မာနိုင်ငံမှာဘလို့ကြီးခဲ့တယ်မြန်မာဒလိထုံးစံနေမွန်ဒလိထုံးစံနေကဘလို့လဲဆိုတာအဲ့တော့တော့အဖေနဲ့မယူရသေးတော့ဒီရှမ်းဒလိထုံးစံမပဘူးဆိုအဲ့ဒါတွေအကြောင်းရေးခဲ့တာခုခက်ဟိုစကားနဲ့ပြောရင်တော့ဒီဒလိထုံးစံနေ sociology တော့ anthropology တော့သင်ကြားတဲ့ကျောင်းသားတွေအတွက်စိတ်ဝင်စားဖို့ရပါဆိုအဲ့ဒီစာအုပ်ကတော့အရင်နာမည်ကြီးသွားတယ်ဒီနိုင်ငံသားမှာပဲဒီဟိုအင်္ဂလိပ်လိုရေးထားတော့နိုင်ငံသားမှာပဲသူပြန်ပြီးပုံနှိပ်ရတာဟိုကိုပ္ပစံနဲ့မဟုတ်ဘူးသူတို့ဟိုစာပုံနှိပ်ကတည်းကပတ်စံနဲ့နှစ်ခါပြန်နှိပ်ရတယ်အခုလဲဟိုမရှိတော့ဘူးကျမတို့တောင်ပြန်ထုတ်ချင်သေးတယ်အဲ့တော့အဲ့ဒါမြန်မာနိုင်ငံလွန်းတဲ့ပညာတော်သင်တိုင်းအဲ့ဒီစာအုပ်ကိုဖတ်တဲ့လို့တချို့ပညာတော်သင်တွေကပြောပါတယ်ဥမာကျမဆရာကြီးတွေပြောပါတယ်သူတို့နိုင်ငံသားသွားတော့အဲ့လိုပဲပေါ့ဆိုအဲ့ဒါပထမတက် Burmese family လို့ခေါ်ပါတယ်ဆက်စားချင်းထုတ်တာ Orient Longman ပေါ့နောက်ကျ Indiana University อ่ะဒီတက်အုပ်ကတော့မြန်မာအမျိုးသမီးများရဲ့ကန္နာလို့ပဲဖတ်တာပြန်အောင်ပေါ့ Okay ဒါကပို့ပြီးအ내ကြက်ကြပေါ့လေမြန်မာအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုသူသုံးသပ်ပါတယ
်သူသုံးသပ်ထားတော့နည်းနည်းပြောပြပေးပါသ
ူသုံးသပ်ထားတော့ဘာတွေ့ရလဲဆိုတော့ဟိုမြန်မာအမျိုးသမီးတွေကဘယ်သူပဲဘာပြောပြောအချက်လက်နဲ့ကြည့်မယ်ဆိုလို့ရှိရင်ကျမလည်းဒါအခုထောက်ခံပါတယ်ကျမတို့အိန္ဒိယနိုင်ငံနိုင်ငံတရုတ်ပဲဖြစ်ဖြစ်ဒီအိန္ဒိယနိုင်ငံနဲ့ပဲဖြစ်ဖြစ်နှိုင်းပြောရင်မြန်မာအမျိုးသမီးတွေကတော်တော်လေးဟိုမြင့်မားပါတယ်အဆင့်တန်းလीဒီအနောက်နိုင်ငံသုံးသပ်တယ်လို့ဟာရွှေတကုံဖျားပေါ်ဒီယောက်ျားတွေတက်တဲ့နေရာမတက်ရလို့မြန်မာအမျိုးသမီးတွေနှိမ့်ကြတယ်ဆိုကျမလုံးဝလက်မခံပါဘူးဒါလုံးဝမဟုတ်ပါဘူးသူတို့ကဒီဘာသာရေးနဲ့ရောတာပါဟုတ
်ကဲ
့အမှန်တကယ်အရေးကြီးတာပညာရေးတို့နောက်ပြီးဒီအမွေဆက်ခံမှုကိစ္စတွေနောက်အိမ်တောင်ရေးကိစ္စတွေဒီအိမ်တောင်ကွာဆဲပြတ်ရှင်းခြင်းကိစ္စတွေ divorce law တွေဥပဒေနဲ့ပတ်သက်ပြီးလေကြည့်မယ်ဆိုရင်မြန်မာအမျိုးသမီးတွေကတော်တော်လေးဟိုဖြစ်ပါတယ်ကျွန်မအမြဲပြောသလိုဒီမြန်မာစကားမှာပဲရှိတယ်အင်္ဂလိပ်စကားမှာဒါမျိုးမရှိဘူး queen ဆိုတာမြန်မာနဲ့စကားမှာပဲဘယင်မနဲ့မိဖုရားဆိုပြီးကွဲပြားပြားရှိပါတယ်ဒါမြန်မာစကားပြောတဲ့လူတိုင်းသိပါတယ်တတော်တော်ခုကကွာခြားတယ်ဆိုတာအင်္ဂလိပ်ကြတော့ဘယင်မလည်း queen မယ်မိဖုရားလည်း queen မယ
်နောက်အများဖြင့်ထောက်ပြကြတာကတော့မြန်မာအမျိုးသမီးတွေအနေနဲ့လက်ထပ်ပေးမယ်လို့လေကိုနာမည်ပဲကိုယူလို့ရ
ဟုတ်တယ်မှန်တယ
်
မှန်တယ
်ကိုရဲ့
အဖေနာမည်လည်းယူစရာမလိုဘ
ူးမလိုဘူးနာမည်လည်းယူစရာမလိုအဲ့ဒါတော့အမျိုးသမီးတွေရဲ့အခွင့်အရေးတရားပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့
You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger